Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ23ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်ဦးပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ပြင်သစ်သမ္မတနဲ့ချန်ပီယံဝါဒတန်ပြန်တက်ပြည့်ရေးဆွေးနွေးဖို့နဲ့ပြည်ထောင်ငံတော်အားလိုက်ရဲ့အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်ပါရောက်နေပါတယ်။ဒီနေ့ရပထမ6လအတွင်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေမှာတိုးတက်မှုတွေရှိတဲ့အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့တူညင်ညာပေးသွားမှာပါ
။အခုညနေပိုင်းသတင်းဆောင်ပါတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနဲ့ပတ်သက်မှုရှိမရှိသမ္မတရဲ့သားကအီးမေးလ်တွေထုတ်ခဲ့တာနဲ့ပတ်သက်လို့တုံ့ပြန်မှုတွေကိုအခုလိုကြားရမှာပါ။
Nothing is proven yet, but we're now beyond obstruction of justice in terms of what's being investigated. This is
အခုထိအတည်ပြုလို့မရသေးပေမဲ့စုံစမ်းဆဲကာလမှာတောင်တရားစီရင်ရေးကိုအဟန့်တားဖြစ်တာတဲ့လွန်ခဲ့နေပြီဆိုတော့ဒီမိုကရက်လွတ်တော်အမတ်ရဲ့သုံးသပ်ချက်နဲ့အတူနားဆင်နိုင်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းကိုထိခိုက်စေတဲ့ဆက်သွယ်ရေးပုံမှန်ကိုပြင်ဆင်ဖို့အမျိုးသားလွတ်တော်မှာဒီကနေ့စတင်လိုက်တဲ့အဆိုပေါ်တက်ကြွလှုပ်ရှားသူတွေရဲ့သဘောထားထိုင်းနိုင်ငံတောင်ပိုင်းမှာအာရမအလို့စေခိုင်းခံရသူမြန်မာနိုင်ငံသား16ဦးကိုထိုင်းနဲ့မြန်မာလူကုန်ကူးမှုစောင့်ကြည့်ကယ်ဆယ်နေတဲ့အဖွဲ့တွေကမနေ့ကကယ်ဆယ်နိုင်ခဲ့ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်ရှင
်။ပြည်သူ့သမ္မတအီမနျူအယ်မာခရွန်နဲ့အချမ်းဖက်ဝါဒတံပြန်တက်ဖြစ်ရေးဆွေးနွေးဖို့ပထမကဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲရတဲ့ရာပြည်ထိမ့်မှတ်တဲ့သူဘတ်စတီးဒီပြည်သူ့နိုင်ငံတော်အားလိုက်ရဲ့အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်သူ့နိုင်ငံမှာရောက်နေပါတယ်။လွန်ခဲ့တဲ့နှစ်လောက်တုန်းကတော့ပြည်သူ့နိုင်ငံပါရီမြို့ဟာအချမ်းဖက်သမားတွေလှုပ်ရှားရနေမြေတစ်ခုဖြစ်အင်မတန်ကိုထိန်းချုပ်အောင်ခက်ခဲပြီးအန်ဒီရဲ့ကြီးလာတဲ့မြို့တစ်မြို့ဖြစ်သမ္မတထရန့်ပြောဆိုထားတာပါ။ ISIS စစ်သွေးကြွရရဲ့တိုက်ခိုက်မှုတွေကြောင့်ပါရီမြို့တော်ဟာခီးသွားတွေကြားရေပန်းစားတဲ့ကမ္ဘာအဆင့်မီမြို့တော်ဖြစ်ကနေရော့ကျလာနေတဲ့သဘောမျိုးလဲမကြသေးရင်ကပဲပြောဆိုထားပါတယ်။ကဗွန်တံငွေထုတ်လုပ်မှုတွေကိုထိန်းချုပ်ဖို့ရည်ရွယ်ထားတဲ့2015ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်ကြောင်းကြေညာရမှာလဲအမေရိကန်ပြည်ထောင်စုပစ်စပတ်မြို့ကိုကိုစားပြုတဲ့သမ္မတသာဖြစ်ပြီးပါရီကိုကိုစားပြုရွေးကောက်တင်မြှောက်ခံထားသူမဟုတ်ကြောင်းသမ္မတထရန့်ကပြောဆိုထားတာပါ။ဒါပေမဲ့လည်းပြည်သူ့နိုင်ငံမှာနစ်စင်ချင်းပါတဲ့နိုင်ငံတော်အားလိုက်ရဲ့အခမ်းအနားကိုတက်ရောက်ဖို့ပြည်သူ့သမ္မတရဲ့မကြသေးရင်ကဖိတ်ကြားချက်ကိုတော့သမ္မတထရန့်ကလက်ခံခဲ့ပါတယ်။သမ္မတထရန့်ရဲ့ဒီကနေ့ခီးစဉ်မှာတော့ပြည်သူ့သမ္မတမက်ခရွန်နဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်စစ်ပတ်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာသုံးဆောင်ပြီးပြည်သူ့အေကွေဟောင်းနပိုလီယံဘုန်းတော်ပတ်ရဲ့အုတ်ကူကူလည်းတွားရောက်လည်းပတ်ဖို့စီစဉ်ထားပါတယ်
။ပြင်သစ်သမ္မတနဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်နိုင်ငံကိုဒီကနေ့ခြားသာပရင်းနေ့မှာရောက်ရှိနေပါတယ်။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်မှာရုရှားရဲ့စုံစမ်းစစ်ဆေးမှုကလွှမ်းမိုးနေပုံရပါတယ်။အမေရိကန်သမ္မတအင်ဖြူရောဟာကောင်းကောင်းလဲပတ်အလုပ်လုပ်နေတယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့ဗုဒ္ဓနေ့မှာပြောဆိုတာပါ။ရွေးကောက်ပွဲကာလအတွင်းမစ္စတာထရန့်ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်ဟီလာရီကလင်တန်ကိုအထိနာစေမဲ့သတင်းအချက်အလက်တွေပေးမယ်လို့ကန့်လန့်ခဲ့တဲ့ရုရှားအစိုးရရှေ့နေလို့ဆိုသူနဲ့သမ္မတရဲ့သားကြီးဖြစ်သူတို့ပြီးခဲ့တဲ့နှစ်ကတွေ့ဆုံခဲ့တယ်ဆိုတာပေါ်ပေါက်လာပြီးတဲ့နောက်အင်ဖြူရောမှာရှုပ်ရှုပ်ထွေးထွေးဖြစ်နေတယ်ဆိုတဲ့ပြောဆိုချက်တွေကိုတုံ့ပြန်တဲ့အနေနဲ့သမ္မတကအခုလိုပြောတာပါထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရဲ့အကြီးတန်းတာဝန်ရှိသူနှစ်ဦးနဲ့အတူရုရှားရှေ့နေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ပါကင်ဖြစ်သူကိုအတိမပေးခဲ့ဘူးလို့ပြီးခဲ့တဲ့အင်ကာနီညာက Fox News နဲ့တွေ့ဆုံမေးမြန်းကမ်းမှာထရန့်ဂျူနီယာကပြောပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစည်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတော့အခြေအမြစ်မရှိဘူးဆိုပြီးတော့လဲထရန့်ဂျူနီယာကပယ်ချထားပါတယ်ရှင်
။ကတာနိုင်ငံနဲ့ဆော်ဒီအာရေဗျာအရက်ဆော်ဝဲမှာပြည်တော်စု UAE ဘာရင်းနဲ့အီဂျစ်နိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုတန်တမာရေးအရဂျာဝင်ဖြစ်ရှိမှုကြိုးပမ်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဒီကနေ့မှဒိုဟာမြို့ကိုတစ်ခေါက်ပြန်သွားပြီးကတာဆော်ဝါ Sheikh bin Hamad Al Thani နဲ့တွေ့ဆုံမှာဖြစ်ပါတယ်။ကတာနိုင်ငံဟာအချမ်းဖက်ဝါဒီတွေကိုအားပေးထောက်ပံ့နေတယ်ဆိုပြီးဆော်ဒီနိုင်ငံကဥဆောင်တဲ့ပါရှန်ပင်လယ်ဝေးလေးနိုင်ငံကဇွန်လဆန်းမှာကတာနိုင်ငံနဲ့တန်တမာဆက်သွယ်ဖျက်တောက်ခဲ့ပြီးတဲ့နောက်အချက်73ချက်ကိုတောင်းဆိုထားတာပါ။ကတာနိုင်ငံကတော့ဆွေးနွေးညီနိုင်မှုဆန္ဒရှိကြောင်းပြောဆိုထားပေမဲ့ချုပ်ချာအနာကိုထိရိုက်ခံမှာမဟုတ်ကြောင်းတုံ့ပြန်ထားပါတယ်။ဆော်ဒီဥဆောင်တဲ့လေးနိုင်ငံအဖွဲ့ကိုဆော်ဒီနိုင်ငံဂျေရမ်မြို့မှာဝန်ကြီးတလာဆံမနေ့တုန်းကတွေ့ဆုံခဲ့ပေမဲ့တွေ့ဆုံပြီးမှတော့သတင်းတောက်တွေကိုတစုံတရာပြောဆိုတာမရှိပါဘူး။ပြဿနာကိုဖြေရှင်းရမှာအချမ်းဖက်ဝါဒီတွေကိုဗန္ဒာရေးကူညီပေးနေတဲ့ကိစ္စတစ်ခုတည်းနဲ့မကတခြားအရေးကြီးတဲ့ကိစ္စတွေကိုပါဖြေရှင်းရလိမ့်မယ်လို့လည်း UAE စစ်မြေတာဝန်ရှိသူတူကဆွေးနွေးမှုမတိုင်မီမှာပြောဆိုထားပါတယ်။ခီးစဉ်စဒီသတင်းပတ်ဆော်ဒီမှာပဲကတ္တနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဘင် after Rahman Tani နဲ့တွေ့ဆုံခဲ့ပြီးနောက်မှာတော့အချမ်းဘက်ဝါရီကိုဗဏ္ဍာရေးရထောက်ပံ့ကူညီမှုတွေမှာထိန်းချုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့နားလည်မှုစာချုပ်လာတဲ့လက်မှတ်ရေးထိုးနိုင်ငံကြောင်းဝန်ကြီးတေလဆန်ကကြေညာခဲ့တာပါ
အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြန်လည်ပြင်ဆင်ထားတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေချမ်းကိုဒီကနေ့မှ Republican ထက်လွတ်တော်မတ်တွေကိုချပြဖို့အစီအစဉ်ချပါတယ် Republican Party နဲ့သမ္မတ Donald Trump အတွက်ဥပဒေပြုနိုင်ရေးအကြီးမားဆုံးရည်မှန်းချက်တွေထဲကတစ်ခုဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအတည်ပြုနိုင်ရေးတွန်းအားပေးလှုံ့ဆော်မှုလည်းဖြစ်ပါတယ်အစိုးပိုင်းကမူကြမ်းအပေါ်Republican ကြီးစိုးတဲ့အထက်လွှတ်တော်တွင်လုံလောက်တဲ့ထောက်ခံမှုမရနိုင်တာကိုရှင်းရှင်းလင်းလင်းတွေ့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကပဲ Mitch McConnell ကပြန်လည်ရုပ်သိမ်းခဲ့တာပါအထက်လွှတ်တော် Republican အမတ်တွေအနေနဲ့ဩဂုတ်လမှာနှစ်ပတ်လည်အလတ်ရမယူခင်ကျန်းမာရေးစောင့်ရှောက်မှုဥပဒေချမ်းကိုအပြစ်သက်ဆောင်ရွက်ဖို့သမ္မတ Trump ကဒီသတင်းပတ်အတွင်းမှာပဲတိုက်တွန်းပြောဆိုထားပါတယ်ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုသာအတိမပြုနိုင်ရင်တော့သူတိတ်ပြီးတော့စိတ်ဆိုးမိမယ်လို့လည်းသမ္မတ Trump ကတွေးဆမိမြန်ကန်တခုမှပြောဆိုပါတယ်လွတ်တော်အမတ်တွေကိုအချိန်ပိုရစေဖို့အတွက်လွတ်တော်ရန်နာအချိန်ကိုလည်းမစ်မက်ကော်နယ်ကသတင်းနှစ်ပတ်နောက်ဆုတ်ခဲ့ပါတယ်အထက်လွတ်တော်ရဲ့ကနအူးကျမ်းမာရေးဆောင်ရှောက်မှုဥပဒေချမ်းကိုသာကျင့်သုံးရင်နောက်10နှစ်တာကာလအတွင်းကျမ်းမာရေးအာမခံမရှိတဲ့အမေရိကန်အရေးအတွက်22တန်းထိမြင့်တက်လာမယ်လို့လည်းပါတီဆွဲကင်းတဲ့လွတ်တော်ဘတ်ဂျက်ရုံးကလက်ရှိကျင့်သုံးနေတဲ့စနစ်နဲ့နှိုင်းယှဉ်ဆန့်စစ်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်
UAVE ကတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAVE ကတန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ကနေနဲ့ရှင်ရဲ့ဒီနေ့2019ပထမ6လတွင်မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။နိုင်ငံတကာကဝိုင်းပယ်ခံထားရတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2019ဇန်နဝါရီလကနေဇွန်လအထိတန်ပေါင်း2500ရှိခဲ့ပြီး 10.5 ခန့်နှုန်းအထိတိုးလာခဲ့တယ်လို့တင်ပို့ကုန်ပမာဏကလည်း 29.1 ခန့်နှုန်းတိုးခဲ့ကြောင်းတရုတ်နိုင်ငံရဲ့ကောက်ကွန်ဌာနကဒီကနေ့ပဲထုတ်ပြန်ကြေညာလိုက်တာပါ။နောက်ဆုံးထွက်ပေါ်လာတဲ့ကိန်းဂဏန်းတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်တုံစမ်းသပ်မှုတွေကိုထိန်းချုပ်ဖို့အဓိကမာမိတ်ဖြစ်တဲ့တရုတ်နိုင်ငံပေါ်ဖိအားပေးမှုတွေလည်းပိုထိုးလာမယ့်အလားအလာတွေရှိနေပါတယ်။တရုတ်နိုင်ငံကမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာဒီနှစ်3လပတ်အတွင်း40ရာခိုင်နှုန်းလောက်တိုးလာတယ်ဆိုပြီးအမေရိကန်သမ္မတ Donald Trump ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲ Twitter လူမှုကွန်ရက်ကနေဝေဖန်ထားတာပါ။အမေရိကန်အနေနဲ့ကြိုးစားကြည့်ပေမဲ့တရုတ်နိုင်ငံဘက်ကပူးပေါင်းဆောင်မှုမရှိဘူးဆိုပြီးတော့လည်း Twitter မှတ်ချက်မှာမကြေမနက်ရေးသားခဲ့ပါတယ်။တရုတ်ကောက်ကွန်ဌာနပြောခွင့်ရသူကတော့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့တံခါးမှုတွေကိုဆက်လက်လိုက်နာနေဆဲဖြစ်တဲ့အကြောင်းနဲ့ဒီနေ့ရဲ့ပထမ6လအတွင်းမြောက်ကိုရီးယားကတရုတ်နိုင်ငံကိုတင်ပို့ကုန်ပမာဏက3.2%ခန့်လုံးကျဆင်းခဲ့တယ်လို့မလကဆလို့သိရတာကျဆင်းမှုတွေရှိခဲ့ကြောင်းလည်းပြောဆိုသွားပါတယ်
မြောက်ကိုရီးယားဘက်ကလို့ယုံကြည်ရတဲ့လက်နက်ကင်၅ဘန်းဆက်လေတစ်စင်းကဂျပန်ကင်းလက်ရေရင်ကိုလိုက်လံချင်းချောက်ခဲ့တဲ့အပေါ်ဂျပန်အစိုးရကမြောက်ကိုရီးယားအစိုးရကိုတရားဝင်ကန့်ကွက်ပါတယ်ဂျပန်နိုင်ငံရဲ့မြောက်ပိုင်းကမ်းလွန်ပင်လယ်ပြင်အတွင်းကအထူးစီးပွားရေးဆိုအတွင်ပြီးခဲ့တဲ့တောက်ကြနေ့ကဒီကိစ္စဖြစ်ခဲ့တာလို့ဂျပန်အစိုးရအတွင်းဝင်ယိုရှိဟီဒဲရှုဂါကဒီကနေ့ကြာသပတေးနေ့မှာသတင်းတောက်တွေကိုပြောပါတယ်ဂျပန်ကင်းလက်ရေရင်ကိုထွက်ခွာသွားခိုင်းတဲ့အနေနဲ့၅ဘန်းလေကတနက်နဲ့ချိန်ခဲ့တာလို့ဂျပန်အစိုးရအတွင်းဝင်ကပြောပါတယ်ဒီဖြစ်ရပ်အတွင်းထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူးဒီကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံဘေကျင်းမြို့တော်ကမြောက်ကိုရီးယားတန်ယုံကနေတဆင့်ကန့်ကွက်ထားတာလို့လည်းဂျပန်အစိုးရအတွင်းဝင်ကပြောပါတယ်ဒီရေပြင်မာကပြည်ချင်းကားတွေပေါ်များပြီးမြောက်ကိုရီးယားလှေတွေတရားမဝင်ဝင်ရောက်ဖမ်းဆီးလေရှိတယ်လို့လည်းဂျပန်သတင်းဌာနတွေကပြောဆိုရေးသားကြပါတယ်ရှင်
။ဥရောပသမ္မတ EU ဖွဲ့ဝင်ဖြစ်ကနေ2019ခုနှစ်မှာထွက်ခွာမဲ့ဗြိတိန်နိုင်ငံအနေနဲ့လက်ရှိ EU ရဲ့ဥပဒေတွေကိုဗြိတိန်နိုင်ငံရဲ့ဥပဒေတွေမှာပြောင်းလဲကျင့်သုံးနိုင်မယ့်ဥပဒေတစ်ချက်ကိုဗြိတိန်နိုင်ငံကဒီကနေ့ကြေညာလိုက်ပါတယ်။ဆက်စွနေ့ဒီနေ့ချင်းကျင့်သုံးလာတဲ့ဥပဒေတွေပါဝင်နေပြီးအချင်းယူဆောင်ရမယ့်လုပ်ငန်းစဉ်ရဲ့ပထမအစခြေလှမ်းတရအဖြစ်စတင်လိုက်တဲ့အစီအစဉ်ကြောင့်ပြီးခဲ့တဲ့လရွေးကောက်ပွဲမှာအားရော့သွားခဲ့တဲ့ဝန်ကြီးချုပ်ထရီဇာမေးအစိုးရနဲ့အခြေတင်ဆွေးနွေးစရာတွေလည်းပေါ်ပေါက်လာနိုင်ပါတယ်။ EU ဖွဲ့ဝင်ဖြစ်ကထွက်ဖို့ဗြိတိန်နိုင်ငံမှာလုံခဲ့တဲ့နှစ်လောက်ကလူမှုဆန္ဒခံယူပွဲကျင်းပခဲ့ရမှာတော့ထွက်ဖို့လိုလားတဲ့သူတွေကပုတ်ကတိကနဲ့အနိုင်ရသွားခဲ့ကြတာပါ။ပြည်တွင်းဥပဒေကိုပြင်ဆင်မူးမှန်မှုတွေအပြင်နှုတ်ထွက်ဖို့အသေးစိတ်ချက်လက်တွေကိုဗြိတိန်နိုင်ငံက EU နဲ့ဆက်လက်ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးလုပ်ငန်းစဉ်တွေအားလုံးကိုတော့2019မတ်လမှာနောက်ဆုံးထားဆောင်ရွက်ကြရမှာဖြစ်ပါတယ်
အင်ဒိုနီးရှားနိုင်ငံဘာလီကျွန်းအရွယ်အစားလောက်ရှိတဲ့ရေခဲဆိုင်ကြီးဟာအန်တာတိကတိုက်ကနေကွဲထွက်သွားတယ်လို့သိပ္ပံပညာရှင်တွေကပြောကြားလိုက်ပါတယ် A68 လို့နာမည်ပေးနိုင်ကြီးရှိတဲ့အဲ့ဒီရေခဲဆိုင်ကြီးဟာအကျယ်အဖြစ် 9800 စတူယန်ကီလိုမီတာအလေးချိန်အဖြစ်ဘီလီယံ 1000 ရှိတန်ချိန်ရှိတာကြောင့်ကမ္ဘာအကြီးဆုံးတွေထဲကတစ်ခုဖြစ်ပါတယ်အဲ့ဒီရေခဲဆိုင်ကြီးဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းထက်ကိုအနည်းငယ်ကြီးပါတယ်ကဘာကြီးပူနေမှုကြောင့်ရေခဲတောင်တွေကွဲထွက်တာပိုးပြီးတော့မြန်ဆန်စေတယ်လို့ယူဆနိုင်ပေမဲ့လေရေခဲတောင်တွေကွဲထွက်တာဟာသဘာဝဖြစ်စဉ်တစ်ခုဖြစ်ပါတယ်အခုလို့ကွဲထွက်သွားတဲ့ရေခဲတောင်ကြီးဟာအန်တာတိကတိုက်လာဆန်စီရေခဲလွှာကြီးကနေကွဲထွက်နေတာလာနဲ့ချီရှိသွားပြီဖြစ်ပါတယ်ဒီဖြစ်ရကြောင့်ကဘာပင်လေရေမျက်နှာပြင်အမြင့်ဟာချက်ချင်းတက်လာတာတော့မရှိသေးပါဘူးရှင
်ကြာသပတေးနေ့ညနေပိုင်းထိုက်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တိန်ကီထိုက်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်သမ္မတဒေါ်နယ်ထရမ့်ကသူနဲ့ရုရှားသမ္မတပူတင်တို့ရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ခရီးရန်သားလွှင့်ဌာနတစ်ခုဖြစ်တဲ့ Network Con နဲ့တွေ့ဆုံမေးမြန်းကမှခုခံကာကွယ်ပြီးပြောသွားခဲ့ပါတယ်သမ္မတထရမ့်ကသူ့ရဲ့သားဒေါ်နယ်ဂျူနီယာရုရှားရှေ့အနေနဲ့တွေ့ဆုံခဲ့တာနဲ့ဆက်ဆက်တဲ့အီးမေးလ်တွေထုတ်ပြန်လိုက်တဲ့အပေါ်မှာလည်းသူကကာကွယ်ပြောဆိုသွားခဲ့ပါတယ်။မနစ်ကရွေးကောက်ပွဲမှာပြိုင်ဘက်ဟီလာရီကလင်တန်နှစ်နာစီမဲ့သတင်းအချက်လက်တွေပေးမယ်လို့ရုရှားရှေ့အနေတယောက်ကကန့်လှန့်ခဲ့ပြီးအဲ့ဒီရှေ့အနေနဲ့တွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုဒေါ်နယ်ဂျူနီယာရဲ့အီးမေးလ်တွေမှာရေးသားထားပါတယ်။ VOA သတင်းတောက်ဂျင်မဲလွန်သတင်းပေးပို့ထားတာကိုတော်ခင်ဆိုဝင်းကပြောပြပေးပါအောင်ရှင်
။ကောင်းပါပြီရှင်။သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောဆိုဆက်ဆံရတာဟာသိအဆင်ပြေတယ်လို့သမရိုးကျဝါဒီခရီးယန်တန်လွင့်ဌာနရဲ့ဝါရင်သတင်းတောက်ပက်ရောဘင်ဆန်နဲ့တွေ့ဆုံမေးမြန်းကမှပြောဆိုလိုက်တာပါ
But I do believe it's important to have a dialogue and if you don't have a dialogue
ထီးတွေ့ဆက်ဆံပြီးပြောဆိုဖို့ကအရေးကြီးပါတယ်ကျွန်တော်တို့နိုင်ငံမှာရောသူ့နိုင်ငံမှာပါပြဿနာတွေအများကြီးဆိုတော့တကယ်လို့အပြန်အလှန်ပြောဆိုဆက်ဆံတာတွေမရှိရင်ဘယ်လိုလုပ်ကြမလဲကျွန်တော်တို့စကားပြောကြဖို့လိုတယ်ထင်ပါတယ်
နှစ်ကရွေးကောက်ပွဲမှာဟီလာရီကလင်တန်ကိုထိခိုက်စေမဲ့သတင်းချက်လက်တွေပေးမယ်လို့ရုရှားရှေ့နေတယောက်ကဒေါ်နယ်ထရမ့်ရဲ့သားဒေါ်နယ်ဂျူနီယာကိုကန့်လှန့်ခဲ့ပြီးတဲ့နောက်သူတို့တွေ့ဆုံခဲ့ကြတာတွေကိုအသေးစိတ်ဖော်ပြထားတဲ့အီးမေးလ်တွေထုတ်ပြန်လိုက်တဲ့အပေါ်မှာလည်းသမ္မတထရမ့်ကအင်တာနက်တွစ်တာစာမျက်နှာကနေခုခံရေးသားလိုက်ပါသေးတယ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဆက်ဖက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးရေးလုပ်နေတာဟာအောက်လန်းနီးနဲ့လုတ်ကြံတာပဲလို့သမ္မတထရမ့်ကထပ်ပြီးအပြစ်တင်လိုက်ပါတယ်။ဒါပေမဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲအသစ်ဖြစ်သမ္မတထရမ့်အဆိုပြုထားတဲ့ခရစ္စတိုဖာရေးကတော့အောက်လန်းနီးဆိုတဲ့အတုံးကိုသဘောမတူပါဘူးလို့အထက်လွှတ်တော်ကြားနာပွဲမှာအခုလိုထွက်ဆိုသွားပါတယ်။
That's correct, Senator. My loyalty...is to the constitution
ကျွန်တော်တို့သစ္စာစောင့်သိမှုကဖွဲ့စည်းပုံအခြေခံဥပဒေရဲ့တရားဥပဒေစိုးမိုးရင်းနဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးပြုလုပ်လုပ်ငန်းတွေအတွက်တာဝန်ခံမှုဖြစ်ပါတယ်ကျွန်တော်တို့ FBI ကြီးကတာဝန်ပေးဖို့အစိုးပြုတဲ့လုပ်ငန်းစဉ်မှာဘယ်သူကမှသစ္စာခံမှုဆိုတာမျိုးတောင်းဆိုတာမရှိဘူးကျွန်တော်ကလည်းတစုံတစ်ယောက်ကိုသစ္စာခံမှမယ်လို့မကန့်လန့်ခဲ့ဘူးဆိုတာကတော့သိကြပါတယ
်ဒေါ်နယ်ထရမ့်ဂျူနီယာရဲ့အီးမေးလ်မှာပါတဲ့အချက်လက်တွေကြောင့်သမ္မတအင်ဂျူရောကကာကွယ်ပြောဆိုနေရတယ်လို့ဒီမိုကရက်တစ်ပါတီဝင်တွေဘက်ကလည်းစိုးရိမ်မကင်းဖြစ်တာတွေပိုတိုးလာနေပါတယ်။ဗာဂျီးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်တင်ကိန်းကတော့
Nothing is proven yet but we're now beyond obstruction of justice in terms of
အခုချိန်ထိတော့ဘာမှအတည်ပြုလို့မရသေးပါဘူး။ဒါပေမဲ့စုံစမ်းစစ်ဆေးနေစေကာလမှာဒါဟာတရားစီရင်ရေးကိုအဟန့်တားဖြစ်စေတာတက်တော်မှလွန်ကဲနေပါပြီ။လောက်ကျန်တာအမှန်တရားကိုဖုံးကွယ်တာနဲ့နိုင်ငံတော်ပုံကံမှုတော်ဖြစ်နိုင်ခြင်းရှိတဲ့အဆင့်ကိုဦးတည်နေတဲ့သဘောပါပဲ။
အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်အပါအဝင် Republican အမတ်တချို့ကတောင်းစိုးရိမ်ရတဲ့အခြေအနေဖြစ်အတိအမှတ်ပြုပြောဆိုနေကြပါဗျ။ Virginia တက္ကသိုလ်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ် Kyle Condit ကတော့ Donald Jr. ရဲ့အီးမေးလ်တွေထုတ်ပြန်လိုက်တာကြောင့်အင်ဂျူရောအနေနဲ့ Trump မဲဆွယ်စည်းရုံးရင်းနဲ့ဖြစ်နိုင်ခြေရှိတဲ့ Russia ဆက်ဖက်မှုနဲ့ပတ်သက်ပြီးတော့ထပ်ပြီးခုခံရတဲ့အနေအထားနဲ့ရင်ဆိုင်နေရပြန်ပြီလို့အခုလိုပြောပါတယ
် The constant stream of negative stories
Russia နဲ့ပတ်သက်လို့အပြူသဘောမဆောင်တဲ့သတင်းတွေဇက်တိုက်ဆိုသလိုတဆက်ထဲထွက်လာတာဟာအ ਨੇ ဆုံးတော့စိတ်နှောက်ယှက်ဖြစ်ရတာပေါ့ဗျာဒါဥပဒေကြောင့်အရသမ္မတ Trump ဆိုရအတွက်အနေရရှိနိုင်တဲ့ချိန်ချောက်မှုလားဒါမှမဟုတ်သူ့ဆိုရတာဝန်ရှိသူတွေအပေါ်မှာလားဆိုတာတွေကတော့စောင့်ကြည့်ရမယ့်အခြေအနေမျိုးလို့ပြောရမှာပါပဲ
သမ္မတ Trump နဲ့ Russia ဆက်ဆက်မှုကိုအာယုံစိုက်နေကြတဲ့ခရဲကြောင့်မလို့သမ္မတ Obama ရဲ့လူထုကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးတော့အစားထိုးမဲ့အရေး Republican တွေရဲ့ကြိုးပမ်းမှုဟာခရီးမရောက်ဘဲရှုပ်ထွေးနှက်နဲတဲ့အကြက်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင်
တော်ခင်ဆိုဝင်ပြောပြသွားတာပါရှင် အာရှပစိဖိတ်ဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံများမှအမေရိကန်ရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးထောက်ခံအားပေးမှုပေါ်လေ့လာသုံးသပ်တဲ့အထက်လွှတ်တော်ကြားနာစစ်ဆေးပွဲကိုဗုဒ္ဓဟူးနေ့ကကျင်းပခဲ့ပါတယ်။ကြားနာစစ်ဆေးပွဲမှာထွက်ဆိုခဲ့ကြသူ3ဦးထဲမှ2ဦးကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းဒက်ရက်မစ်ချယ်ဖြစ်ပါတယ်။ကြားနာပွဲအတွင်းမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာအကဲဆတ်မှုတွေကိုသူကထွက်ဆိုသွားခဲ့ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။အမေရိကန်အထက်လွှတ်တော်မှမနေ့ကကျင်းပတဲ့ကြားနာပွဲအစမှာမဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒ်မာကီကမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
။ Myanmar with strong US support has made extraordinary progress.In overcoming decades,
အထက်လွှတ်တော်အမတ်အက်ဒ်မာကီပြောသွားတာကတော့မြန်မာနိုင်ငံဟာအာဏာရှင်စနစ်အောက်မှာဆယ်စုနှစ်ပေါင်းများစွာရှိနေခဲ့ရာကမကြာသေးခင်နှစ်ပိုင်းအတွင်းအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့ပေမဲ့လက်ရှိအချိန်မှာလှုပ်ဆောင်ဆဲပြုပြင်ပြောင်းလဲမှုတွေအောင်မြင်မလားဒါမှမဟုတ်ကြာဆုံးခြင်းနဲ့ရင်ဆိုင်ရမလားဆိုတဲ့လမ်းဆောင်လမ်းကွာကိုရောက်နေတယ်လို့ပြောသွားတာဖြစ်ပါတယ်အထက်လွှတ်တော်ကြားနာပွဲအတွင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ရင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်ကိုလည်းကိုယ်တိုင်ကြုံတွေ့ခဲ့ရသူဒက်ရစ်မစ်ရှဲထွက်ဆိုခဲ့တာပါသူ့ရဲ့သမ္မတကြီးအတွေ့အကြုံအပေါ်အခြေခံပြီးမြန်မာနိုင်ငံအတွက်အမေရိကန်အနေနဲ့အကောင်းဆုံးဘယ်လိုအထောက်အကူပေးနိုင်မလဲဆိုတာကိုအခုလိုအကြံပေးခဲ့ပါတယ
် Challenge I always found in Burma was trying to measure what progress looked like how do we know if we're still on track but going slower or slowly or if things have gotten off track and that's something that it's an art
running ama janon twe chong ya de adika ake san mu ga raw to tat mu ko belo tai ta ma le so raw ba be to tat mu ha ni kwe ni la da ma mho lan lwe ni da la so raw ko belo ti nai ma le da ga le yama nai ngan ta ri ni ne tru a cho si bwa paw mu ti bi tai ta nai me pinya yet ba be da mae american pi taw su a ni ne ga raw yama nai ngan a chi kan lu dan za ko swan yin myin tin pe bu tai da a myu myu a tan ni po bi thin sha la aw tadin a chat lat de ko ပိုရရှိစေဖို့လှုပ်ဆောင်ပေးရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာသူတို့ရဲ့ကံကြမ္မာကိုသူတို့ဆုံးဖြတ်ရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့တာဝန်ကတော့သူတို့ရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ပါပဲ
ဒီကြားနာစစ်ဆေးပွဲအတွင်းအာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဖော်ဆောင်နိုင်ရေးအတွက်အမေရိကန်နိုင်ငံရဲ့ဌာန USAID NED VOA RFA စတဲ့အဖွဲ့အစည်းတွေကိုလည်းလွတ်တော်အနေနဲ့ပြည်ဝထောက်ခံအားပေးဖို့ကိုလည်းတာမန်ကြီးဟောင်းဒက်ရက်မစ်ရှက်ကအကြံပြုခဲ့ပါတယ်ခင်ဗျာ
ကိုယ်စားဝန်လိုင်းပြောပြခဲ့တာပါရှင်။အခုဆက်သွယ်ရေးဆိုင်ရာဥပဒေပုံမှန်ကိုပြင်ဆင်နိုင်ရေးလွှတ်တော်တဲ့မှစတင်ဆောင်ရွက်နေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီးဝေဖန်နေကြတဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွှတ်တော်မှစတင်တင်သွင်းလိုက်ပါပြီ။ဒီဥပဒေမူကြမ်းမှာလည်းအငင်းပွားစရာတွေရှိနေဆဲဖြစ်လို့အများပြည်သူရဲ့အကြံပြုဆွေးနွေးမှုတွေပေါ်သေချာဆန်းစစ်လေ့လာပြီးမှအတိအပြုပြဋ္ဌာန်းပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်။
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုအဟန့်တားဖြစ်စေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ထားတဲ့ဥပဒေမူကြမ်းကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်မျိုးကဒီကနေ့ဇူလိုင်လ23ရက်နေ့မှာကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာတင်သွင်းလိုက်တာပါ
လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေရဆရာဆွဲဆိုခံရသူအနေနဲ့မမှန်မကန်ဆွဲဆွဲတိုင်ကြားခြင်းခံရတာကမိမလူများဖြစ်ပေါ်ရရှိကြောင်းကိုလည်းပြည်သူများအကြားဝေဖန်မှုများမြင့်တက်ရရှိကြောင်းတွေ့ရှိရပါတယ်
ပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းမှာတရားစွဲဆိုခံရသူကအာမခံရနိုင်တယ်ဆိုတဲ့အချက်ကလွဲလို့ထိရောက်တဲ့ပြင်ဆင်မှုမျိုးမပါတာမို့လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုတရားခံယူဖို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုလက်ခံမလားဆိုတာစောင့်ကြည့်ရမယ်လို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူမဇာကြီးဦးကအခုလိုပြောပါတယ်
မတို့တောင်းဆိုချင်တာကတော့ public hearing လုပ်ပေးပါပေါ့အဲ့လိုလုပ်တဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေပေါ့မတို့ပူပေါင်းအဖွဲ့ဒါမကအခြားသောအရက်ဖက်အဖွဲ့အစည်းတွေပေါ့ပါဖိတ်ခေါ်ပြီးတော့ public hearing လုပ်ပေးပါမယ်လို့သူတို့ဘက်ကကြေညာထားတာရှိပါတယ်အဲ့တော့တစ်ချက်ကသူတို့ဒါကိုအချက်ချင်းတည်ပြုလိုက်မှာပေါ့တည်ပြုလိုက်တယ်ဆိုရင်ဒါဟာတမိုင်းမှာတက်တည်ဖြစ်သွားပြီပြည်သူ့စံနေလွှတ်တော်အစံလို့ပြောထားတဲ့လွှတ်တော်ဒီပြည်သူ့ရဲ့အကောင်နားမထောင်မင်းနဲ့ဒါကြီးကိုပတ်ဆုပ်လိုက်တယ်ဆိုတာတမိုင်းမှာတက်တည်ဖြစ်သွားမယ်အဲ့လိုမဟုတ်ဘဲနဲ့ public hearing သူတို့လုပ်မယ်အများပြည်သူပါဝင်ခွင့်ရအောင်လုပ်မယ်ဆိုတဲ့ဟာမျိုးကိုလမ်းခွင့်ပေးလိုက်တယ်တကယ်ပဲ public hearing လုပ်မယ်ဆိုရင်ဒါဒီသမိုင်းမှာတက်လိမ့်ဖြစ်သွားတယ်။တွတ်တော်ဒီတကယ်ပဲပြည်သူတောင်းနားထောင်မယ်တွတ်တော်ဒီတကယ်ပဲပြည်သူတွေရဲ့တကားကိုထည့်သွင်းစဉ်းစားတယ်ဆိုတာမျိုးဖြစ်သွားတယ်။အဲ့တော့တွတ်တော်ဟာဘယ်လမ်းကိုရွေးမလဲဆိုတာတော့မဟုတ်ဆုံးပြရပါပဲ
။အသစ်ရေးဆွဲထားတဲ့ဥပဒေကြမ်းမှာပုံမှန်66ကနေတရားစွဲဆိုနိုင်တဲ့အသစ်ရေးဖြတ်ချင်းပြစ်မှုကြမ်းရှိနေသေးတယ်လို့ ပုံမှန်66ပုံမှန်ခွဲကားငယ်ကားကြီးနဲ့ပုံမှန်68ပုံမှန်ခွဲကားကြီးပါပြစ်မှုတွေနဲ့တရားစွဲဆိုမယ်ဆိုရင်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းခံစရာမလိုပဲပြည်ထောင်စုဌာနလက်အောက်ရဲတပ်ဖွဲ့လုပ်ပိုင်ခွင့်နဲ့ဓာတ်ရိုက်တရားစွဲဆိုနိုင်မယ့်အပေါ်ဆက်သွယ်ရေးဥပဒေပြင်ဆင်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြတာပါဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွတ်တော်မှဆွေးနွေးတဲ့အခါလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူစံနာကိုလစ်လျူမရှိဘူးဆိုတာယုံကြည်တယ်လို့အမျိုးသားလွတ်တော်အမတ်မထုမေကပြောပါတယ
်။ဟိုပြည်သူကိုယ်စားလှယ်အများစုဖွဲ့စည်းထားတဲ့လွတ်တော်မို့လို့ပြည်သူအတန်ကိုတော့ဟိုနားထောင်ကြပါလိမ့်မယ်ပြည်သူအတန်ကိုတော့ကိုစားပြုကြပါလိမ့်မယ်ဆိုတော့ယူဆတယ်။အဲ့ဒါဆိုတော့အခုမှလွတ်တော်ကိုလေသက်ဆိုင်ရာဝန်ကြီးဌာနကတင်လာပဲရှိသေးတယ်ပေါ့နော်။ဒီပေါ်မှာဘယ်သူကဘယ်လိုဆင်းနေမယ်ဆိုတာတော့ဟိုအစ်မပါဝင်ပေါ့။အကုန်လုံးကတော့နေပြီးတော့ဒီfreedom of expression ကိုတံပိုးတရားကိုငိုလက်ကင်ထားပြီးတော့ရှင်းနေကြတဲ့ငယ်တော့ယုံကြည်ပါတယ်ရှင
်။လက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေနဲ့တရားရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း65မှုအထိရှိပြီးတက်မတော်ကတရားစွဲဆိုတဲ့အမှု9မှု NLD ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူကတရားစွဲဆိုတာ10မှုပါဝင်ပါတယ်။အဲ့ဒီအထဲမှာသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိနေပြီးလက်ရှိမှာသတင်းသမား14ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါလိမ့်ရှင
်ဒီမနက်ကမှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေဖြစ်ပြပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ကန့်မှုတွေလျှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်နေတဲ့အစီအစဉ်ကပြန်ပါလိမ့်ရှင
်။စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကြံနေသေးတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာအာရမအလုပ်စီခိုင်းခံနေကြရတဲ့ကလေးငယ်3ဦးအပါအဝင်မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ခဲ့တင်ခဲ့ပါတယ်။တနက်ကင်ပြီးချင်း6စီခိုင်းခံနေကြရသူတွေကိုအခုလိုတွားရောက်ခဲ့စေရမှာထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ကကူညီခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းနာလာတီဝပြည်နယ်တွေကတာပိုင်မြို့နယ်တဲကလေစိတ်တစ်ခုမှာအင်ဒိုနီးရှားငါးဖမ်းလေပေါ်မှာရောင်းစားခံရတဲ့မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတရင်အချက်လက်ယူပြီးထိုင်းအထူးစုံစမ်းရေးဌာန DSI ရဲ့အကူအညီနဲ့ကယ်ဆယ်ခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါတယ်
။၁၀ရက်၊၉ရက်၊၁၀ရက်နောက်ပြီးတော့၁၇ရက်နေ့မနေ့ပိုင်းလောက်ဒီကျွန်တော်တို့က၄ရက်လောက်ဒီခက်ခက်ခက်ခက်ကျွန်တော်တို့လိုချင်တဲ့အချက်လက်တွေကိုရအောင်ယူလိုက်တယ်ရောက်ရတော့လူတွေရဲ့ဓာတ်ပုံရဲ့လေနံပါတ်တွေရဲ့နေရာရေကိုသိပြီးတော့ဒီအချိန်ကိုကျွန်တော်တို့ကတင်ပို့တယ
်ကလေး၃ယောက်အပါအဝင်လူ၁၆ဦးကိုတွားရောက်ခဲ့စေရမှာတော့အခက်အခဲတွေနဲ့အန္တရာယ်တွေရှိခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ခဲ့စေခဲ့သူဦးဆိုင်အေးကပြောပြပါတယ
်ထိုင်းမလေးရှားနယ်စပ်မှာဆိုတော့ခဏခဏလက်ပြပုံပေါက်ကွဲနေတော့အကုန်လုံးသွားလာလာဆိုတော့အကုန်လုံးတတိထားနေရတယ်ဒီနယ်မြေကလူသိန်းတွေလာတယ်ဆိုလို့ရှိရင်ဟိုလိုက်ကြည့်နေကြတာဘယ်ကလာတဲ့လူတွေလဲဟိုနောက်ပြီးတော့စစ်တပ်ဘက်ကချထားတဲ့လူတွေရောကျွန်တော်တို့ဝိုင်းကြည့်ရတယ်ပွဲစားတွေရောအဆက်ဆက်ပေါ့
အသက်14နှစ်အရွယ်ကလေးတယောက်ကတော့ရောက်လာတာတလကျော်ရှိပြီဖြစ်ကြောင်းအလုတ်ကျန်းနေခိုင်းစီခံရပြီးတနက်နဲ့ပြစ်ခတ်ချင်းချောက်မှုတွေခံခဲ့ရကြောင်းတွေကိုလည်းပြောပြပါတယ
်သူတို့ခိုင်းတာကိုလိုရတဲ့သူတို့ကဒါလုပ်ပြီဆိုရင်ကျွန်တော်ကဒါလုပ်ရတယ်နော်သူတို့နားမလည်ဘူးဆိုဟောက်တယ်သူတို့ကောင်းကြီးကိုပုတ်တယ်ဘွန်ဘွန်အဲကျွန်တော်တို့ပြန်မပြောင်းဝဲဘူးနော်သူတို့ကခောက်တယ်ဆိုတော့တခါတနေ့နဲ့ရှောက်တယ်သူတို့တနေ့နဲ့ရှိကိုပိတ်တယ်နေနော်ဒိုင်းနေရလမ်းတယ
်အဖမ်းစီတွေများလို့မြန်မာနိုင်ငံကိုအလုတ်သမားတွေပြန်နေချိန်မှာပဲအလုတ်ကန်ရှာဖွေဖို့လာကြတဲ့သူတွေလည်းထိုင်းနယ်စပ်မြောက်ပိုင်းမြို့မှာရှိနေကြတာပါဒီထဲကလူငယ်တူကတော့ပြီးခဲ့တဲ့၄ရက်ခန့်ကမြောက်ပိုင်းမြို့ကိုရောက်ရှိလာခဲ့ပြီးတဲ့နောက် ပွဲစားတွေကနေတဆင့်အခုလေပေါ်ကိုရောင်းစားတာခံခဲ့ရတယ်လို့ပြောပြပါတယ်။မြတ်ဝတီကိုထွက်လာတော့မြတ်ဝတီမှာပွဲစားနေတို့တယ်ပွဲစားကနေတို့တင်ပေးလိုက်ရတယ်။ဒါပေမဲ့တင်ပေးလိုက်ရတဲ့အနေနဲ့ကျွန်တော်ဒီမှာအဖမ်းကြီးတအားများလမ်းကြီးရှာတော့ရှာရမရနဲ့ဒီမှာပန်းစီလီဦးတခါပွဲစားခေါ်ယူပလိုက်ရတယ်။တဲ့၃၀ကျော်လူငယ်တူကတော့ထိုင်းနိုင်ငံတောင်ပိုင်းကလေပေါ်မှာခုနှစ်နှစ်ခန့်အလ
ये पहले वो थे तो तीन ने माया वो अलग कौन लोग आ रहे
तैनाएं गए यार यहाँ नहीं गए दामिया पे हाँ न चाऊ सच्चा कुने डूए लुगों को मु जीवा न सक कुने जी नहीं नहीं गया मार लुगों को खाया दुबाओ तो यार लीजा कुने उगो के तैनाएं गए भी न चाऊ सक कुने थे मारो जुलाई लाठी लुगों को मु नहीं नहीं जी सिचे मार नहीं लो तो मामिया पावे सुसु बाउंटी यार तसन उगो American Nanga Jai when you tan aye, Natal Sakana Kuni, Nanganaga Lugo Gumusaya, a sin kaza topia yama, Tiny Yama Bawi, Nangan Bow Lizan Ganangoro, Lugo Gumu Dacha Yirima, Sound Chicken, Nangan Sin, Dia do Pipopia Havare, Tanangan Ninegaro, any Nadim Yaman Nanga, Loda Lojare, Shrip down of the Mari, Sanet Chishini Raja, Throya Pineza Lungani, the Chai Rep is Hitolo de Lungani Ma, Lugo Guhayari, she is to be. Webamuri kaniyara pibare, diatwe, diatu, sauci sinema, tamakanayara pibare.
Ma ee matrim pibu kerabashe. Tomorrow video ego internet can be weban champizari pibu lure, nasin lure, did the chindri down you lure so ime pipi, tire li ma pawan sunubu, kosuyame pon and bago, pibu lure ime pipi, vio ego sato nina email saga, pamis@voanews.com pipare, saragani sato ludumri toto, vio American dam yamabai season, yangon saraji, sarai tita, ma shangangago saita sato nijavare, telephone garo, tit niton yan niton shin nit ngangangali piparation, tomorrow could attend to any radio season, pipichin, isha seven ani tire told him pim. VOA and Nizen TV season go let you shoot Nanja Valation. A Kunya Nevine Trin, a Jinja go on Luga Pyopyapi Vow Machine.
You need to know Emmanuel Macron, a champion water, Tambian Tapia is Sunibu, but a Macavasico, American Tapoli, Power Senore, Yavi, Taymane to Pastide Pintinang and Alayan Kanago Tapu. American Tamatona Trump in the Mayani Bare, the Matrania Digne Kizimaro, Pintitama Macrona Twisoma Pietro, American Sepasa Yashirine, Nileza, Tosambi, Pinti Ecre, Napoleon Bonaparte, Ogugu, Toya Le Papule season Taraba. Kiz in Dumare, Russia, American are so necessary Murio, while Les Ramonime Lala Relation Bare, to the Pingaro, Yukopo Calama, Pianpet Democratic Party at Tamala, Hillary Clinton, Tina Zime, the Ninchella to Yanemu, Russia Shinni Tione, Tamatron, a try, Chizon Tapiatru, Twiston Yon Trenu, Ayon Sali Melule, Miolin Yarava. Katanangane, Saudi Arabia, Arrest of Mapirazu, UAE, Parine, Ichinanganucha, Mapimela Pinirago, Tatumaye Yachaw and Pishin people choose on it, American and Jaiuni, Resti Lassa, Dignima Duamu, the Copian Dobby, Katasawa, Shakepin, Hame, Tanine, Twiston Mapibare, Katananga, a champion warrior, Api Topani, SOP, Pashan Pilago Linang and Zonama, Katanangane, Tatuma Setu, Pieta Tarava. Pigan in a shin, he knit Natasakuni Patamachala de Miaku Yane, Gondo Murima, Tutu Muri, Shigere, Dioning and Apiosu Lepare, Nangaga, Wemper Cantayare, Miaku Yane, Gondo Muma, Natasakunis and Oilagan is Zonati, Tamon Natonga, Shigabi, the set of the man, Iya and Noti Tugadru, Dipoko Bumana, Nasakuta Matia and Notuja, Dioning and Coco Tanaga, Digni Topian Chinia Lajava.
Jalabin in Yanivan Tayan near Nangaga, the Indian Jago, go on Lu Jinia Pitaraba. Dinner season to Loyemuga Makin Pudri Pipi, Tampan, Engineer Garo, Thomas Blondet Pipare. A cotolu bigger season to go view in Yamavai season internet Samyana, Pami.voanews.com, Malay Nasin Nijavarishin. Now the Nijanya Gunai told him a season to go to Line to meet at Nasanga Tons at Ningazan, Line Lamita, Tiago Zerugani, Panyu Nasin Namare, Vio Ego Nasin Kajare, Dread Jesu to Demare, Jamaqua New Vasha.
This program has come to you from the Voice of America, Washington.